ရုရှားနိုင်ငံကတရားဝင်ခြေညာတဲ့ COVID-19 ကာကွယ်ဆေးအတွက်ဆန်းစစ်အတည်ပြုပေးဖို့အချက်လက်လုံလုံလောက်လောက်မရခဲ့ဘူးလို့ဒလွေးချိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ American နိုင်ငံများဆိုင်ရာဒေတာရင်းဌာနခွင်နဲ့ Pan American ကျန်းမာရေးဌာနလက်ထောက်ဒါရိုက်တာ Jarvis Barbosa ကအင်္ဂါနေ့မှာပြောပါတယ် COVID-19 ကာကွယ်ဆေးအတွက်စိတ်ချစွာအသုံးပြုနိုင်မှုနဲ့ထိရောက်မှုကိုအာမခံပေးနိုင်တဲ့အဆင့်2နဲ့3ဆန့်တက်မှုတွေလှုပ်ဆောင်ဖို့လိုအပ်တဲ့အပြင်ဘဲကာကွယ်ဆေးကိုမဆိုးစိတ်ချလက်ချတုံးဖို့အတွက်အာမခံပေးနိုင်တဲ့ကာကွယ်ဆေးထုတ်လုပ်မှုလုပ်ငန်းစဉ်အတိုင်းလှုပ်ဆောင်ရမှာဖြစ်ပြီး WHO ရဲ့အတည်ပြုချက်လဲရယူဖို့လိုအပ်တယ်လို့ပြောပါတယ်။ရုရှားအစိုးရကသူ့ရဲ့ဂမ်မလီယာသုတေသနဌာနက COVID-19 ကာကွယ်ဆေးကိုရုရှားကာကွယ်ဝင်ကြီးဌာနနဲ့လက်တွဲပြီးထုတ်လုပ်ခဲ့တယ်လို့ကြေညာခဲ့တာပါ။အခုလို COVID-19 ရောဂါကာကွယ်ဆေးလင်းလင်းမြန်မြန်ထွက်ပေါ်လာတာဟာအာဏာပိုင်တွေရဲ့ဖိအားပေးမှုကြောင့်ရုရှားသုတေသနပညာရှင်တွေအ мян ပြည်အောင်လုပ်ငန်းစဉ်တွေကိုချုံပစ်တာကြောင့်ဖြစ်နိုင်တဲ့အတွက်စိုးရိမ်ရတယ်လို့အနောက်နိုင်ငံတွေကသုတေသနပညာရှင်တွေကပြောပါတယ် WHO ကတော့ဘယ် COVID-19 ရောဂါကာကွယ်ဆေးမဆိုးသုံးဆွဲဖို့အတွက်စိတ်ချမှုရှိမရှိတည်တည်ချာချာပြန်လည်သုံးသပ်ပြီးမှ WHO ကအတည်ပြုပေးနိုင်မှာဖြစ်ကြောင်းပြောပါတယ် WHO ဟာရုရှားကျန်းမာရေးအာဏာပိုင်တွေနဲ့ဆက်သွယ်နေကြောင်းနဲ့ဒီကာကွယ်ဆေး WHO သတ်မှတ်ချက်မှီမမီကိစ္စအတွက်လဲဆွေးနွေးမှုတွေလုပ်နေတယ်လို့ပြောပါတယ်